ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကြော်ညာအားကောင်းတဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကြောင့်အနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအန္တရာယ်ရှိတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆယ်ကျော်သက်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF အဖွဲ့နဲ့ Lancet ဆေးသိပ္ပံဂျာနယ်တို့ရဲ့တာဝန်ပေးချက်နဲ့တီးခြားလွတ်လပ်တဲ့သိပ္ပံပညာရှင်40ကအစီရင်ခံစာပြုစုခဲ့ကြတာပါ။ရာသီဥတုပြောင်းလဲမှု၊တဘာဝပတ်ဝန်းကျင်ပျက်စီးယိုယွင်းလာမှု၊ကလေးတွေကိုပြစ်မှတ်ထားအမျက်ထုတ်ဖို့ရည်ရွယ်တဲ့ကြော်ညာတွေကြောင့်ကမ္ဘာတဝန်းကကလေးတွေအဝလွန်ပြဿနာဖြစ်နေတယ်လို့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ကဘာကြီးပူနွေးစေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုရှူရှိုက်နေကြရတဲ့ကလေးငယ်တွေအခုတည်းကတက်ရောက်မှုတွေကိုခံစားနေကြရပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။မိုးခေါင်မှု၊ရေကြီးမှု၊အပူလိုင်းဖြတ်မှုလို့ပြင်းထန်တဲ့ရာသီဥတုအခြေအနေ၊ငှက်ဖျားယောဂါ၊တုတ်ကွေးယောဂါလို့ကူးစက်မြန်တဲ့ယောဂါတွေကိုကဘာတဝန်းခံစားနေကြရတယ်လို့အစီရင်ခံစာကိုဦးဆောင်ရေးသားသူပါမောက်ခအန်သနီကော့စတယ်လိုကပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ကျန်းမာရေးကိုအာရုံစိုက်နိုင်ဖို့အဝေးကြီးလိုနေသေးတယ်လို့သူကထောက်ပြပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာလည်းကျန်းမာရေးအန္တရာယ်ဖြစ်စေတဲ့ကာဗွန်ဓာတ်ငွေရှူရှိုက်နေကြရတဲ့အတွက်ကလေးတွေရဲ့အနာဂတ်ကျန်းမာရေးကိုချိန်ချောက်နေတယ်လို့ပမောက်ခကော့စတယ်လိုကပြောပါရယ်ကလေးငယ်တွေဆယ်ကျော်သက်တွေကိုအဓိကရည်ရွယ်ပြီးတော့တခြားများတဲ့အချိုရည်တွေကျန်းမာရေးနဲ့မညီညွတ်ပေမဲ့အသင့်စားနိုင်တဲ့အစားအသောက်တွေဆက်လက်တွေအရက်တွေဂိမ်းတွေလောင်းကစားတွေကိုကြော်ညာနေကြတာကြောင့်ကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောက်နေတယ်လို့အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါရယ်